ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ မိရဲ့ဒီလေယာဉ်နဲ့ flight view မှာစနစ်တကျသုံးဆွဲဖို့ကအញ្ញံကိုအရေးကြီးလာတယ်အရေးကြီးတယ်ဆိုတာကဘာလဲဆိုတော့သုံးဆွဲနေတဲ့လူတွေအချင်းမကဘူးစားသုံးတဲ့လူတွေအတွက်လည်းအရင်ကင်းဖို့ကအញ្ញံကြီးတာပေါ့နော်ဒါကြောင့်မလို့ကျွန်တော်တို့ဒီအရီကိုသုံးဆွဲတဲ့အခါသူ့အချင်းစားမှန်ဆန်ဖို့နောက်ပြီးရနေကင်းရှင်းဖို့နောက်ဖြန်းတဲ့အခါကျရင်ဘယ်လိုဖြန်းရမလဲနောက်အချင်းစားတွေကဘယ်လောက်လဲနောက်ပြီးလို့ရှိရင်ဖြန်းပြီးတဲ့နောက်ပိုင်းကာလပေါ့နော်ရိတ်သိမ်းတဲ့အချိန်ကြီးကိုကြားမှာရှိတဲ့ဒီအန်နကင်းတဲ့သူကာလလေးတွေရှိပါတယ်အဲ့ဒါမျိုးတွေကျော်လွန်ပြီးမှသာလဲဒါသာသုံးမဲ့လူတွေရှိရောက်ဖို့ကာလလေးတွေတော့အញ្ញကြီးတယ်ခင်ဗျအဲအဓိကကတော့ကျွန်တော်တို့ပူတက်စီမူတက်စီပေါင်းတက်စီတွေပေါ့နော်ဒါတွေကတန်စီလွန်ပြီးဆိုသလိုစနစ်တကျသုံးဆွရင်ဒီပြီးနံတွေကိုဖြတ်မဲ့ဘူးလို့နောက်ပြီးတော့ဘူးလို့ပေါင်းတို့ပြဿနာတွေကိုကင်းစင်အောင်လုပ်နိုင်ပြီမဲ့တစ်ခါကလည်းဒီဟာသုံးဆွဲတဲ့ကံမှာမမှန်မကန်တဲ့အခါကျတော့သုံးတဲ့လူတွေရောစားတောက်တဲ့လူတွေရောမှလည်းစာအငြင်းရှိရပါတော့
မတိထားမယ့်အချက်လေးတွေပြောပြပေးပါဆရာ
ဟုတ်ကဲ့ဥပမာအပြင်ကျွန်တော်တခါတော့မပါပြဘူးလဲဆိုတော့အဲ့လေကွင်းပြီးမှလေသမားတွေတအုပ်စုဒီပလဲမြေဝစားတွေမှာဖြူရံဆိုတဲ့ဘူးတက်စီပေါ့နော်အကူတက်စီအမှုန်နေနေရောနေရဆိုအဲ့လေသမားကြီးအားလုံးကလည်းကြောက်မှလက်ဤတည်းမရှိဘူးဒီတိုင်းလက်ကပြောင်းပြီးဘာမှမခံထားတဲ့လက်ကြီးနဲ့တခါနေပတ်ပြီးတော့ဒီရောနေတာပေါ့နော်ပြီးလို့ရှိရင်သူတို့ကွင်းထဲကိုပြန်မယ်ပေါ့အဲ့ခါကျတော့ငင်းရတော့တော်စိတ်မချမ်းသာဘူးအဲကြောင့်လို့ဆိုတော့ဒီဖျူရာဗန်ကြီးကတဖြည်းဖြည်းအသားထဲကနေစိတ်ဝင်ပြီးလို့ရှိရင်ခန္ဓာကိုယ်ထဲမှာဒီအစိတ်တောက်ပြီးတဖြည်းဆွေးနေနောက်ဆုံးတော့လူဒုက္ခပြီးမှနောက်တစ်ခုကချက်ချင်းနဲ့သူကပါလဲဆိုတော့ဒီအငွေတွေထွက်တဲ့ခါကျအဲ့အငွေတွေရှူနေတဲ့ဒါလူရဲ့ချက်ချင်းကိုမူးမေ့သွားတာမျိုးတကီအစိတ်တင်တာမျိုးရှိရလေ။အကြောင်းမလို့ဒီဟာတွေကလက်လွတ်စွဲကင်တွယ်လို့ကိုမရဘူး။ဒါတွေအတွက်ကိုပြည်ပချာချာပညာပြီးဖို့ကိစ္စရဲ့အញ្ញန်းကြီးကြီးတာပဲ
။ဓာတ်နေဩဇာတွေမှာစီရဒန်လိုထိရောက်တဲ့ပိုးသက်ဆေးတွေကိုပါရောပြီးအပင်တွေအောင်မြင်ဖြစ်ထွန်းအောင်ထည့်သွင်းသုံးဆွဲလို့ရှိပါတယ်။ဒါကြောင့်ကိုယ်သုံးတဲ့ဓာတ်မြေဩဇာမှာဘလို့ပိုးသက်စင်းရာဂိုင်နှုတ်ဘလောက်ပါနေတယ်အန်ရဲ့ကိုဘလို့ကာဝဲရမယ်ဆိုတာတွေကိုသိထားဖို့လိုပါတယ
်ကျူရဒန်ကတော့သူကအမှုန်ပဲခင်ဗျသူ့မှာခရစ်တယ်လေးတွေလို့ပေါ့နော်ဒီအိုက်ကောင်ကတော်တော်အချိန်ကျင်းတယ်ကျင်းတယ်ဆိုတာသူကဟိုပင်လုံးမြအာနိသင်လည်းရှိတယ်အတူတူသဖြင့်ကျွန်တော်တို့ဒီစဘာဆိုလို့ရှိရင်လည်းအပင်ငယ်ဘဝမှာဒီပြက်ပိုးတွေဒါပြက်လိုက်တာနဲ့ဒီအပင်လေးကသူကမကြီးနိုင်မဲနဲ့ထွက်လာတဲ့ကောတခါလေပြက်ပြီးရတာဆိုတော့လေအဲ့မှာအဲ့ပိုးတွေကံကိုခံနိုင်ဖို့အတွက်ကိုလေဝင်းနေမှာကိုကိုတက်ဖြစ်ထဲတာဒီကျွန်တော်တို့ဒီပလဲနဲ့ရောရဲ့ကိစ္စကြတော့သူကချစ်ပူးလိုပါလို့အတွက်အဲ့ဒီကင်းနေတဲ့ခါကျတော့သူကပက်လိုက်တဲ့ခါကျတော့ဒီသမန်းကြီးတွေကတဆင့်အပင်ကဆုတ်သွားပြီးတော့အပင်ထဲမှာပြန်ရင်လာပြီးတော့တွယ်ခဲ့တဲ့ဥဝံပေါက်လာတဲ့သားလုံးတွေနဲ့အဲ့အရွက်စားတာမျိုးပြီးသေးသွားတယ်။ပြီးသွားရဆိုဒီလောက်အချိန်ပြင်းတဲ့ကောင်မြေကြီးထဲရောက်သွားပြီဆိုလို့ရှိရင်အဲ့မြေတူထဲမှာရှိတဲ့ဟိုတီကောင်တွေရောပက်တီးယားတွေရောအဲ့ပိုးတွေအကုန်လုံးသေးတာ။ငါးတွေလည်းသေးတယ်ကြည့်ကြရအောင်အကုန်မခံနိုင်တော့မွေဆိုလဲတည်တာပဲအဲ့တော့ဘယ်လိုအောင်လဲတော့တောင်ဝင်းကြီးတစ်ခုလုံးကဒီဘူးသက်စီကြောင့်အကုန်လုံး pollution တွေဖြစ်ပြီးတော့ညဉ့်ညမ်းကုန်တာပေါ့နော်အဲ့ခါကျတော့ဒီမြေတူရောရေတူရောအကုန်လုံးဒီဘူးသက်စီတွေရဲ့အဆိတ်တွေချိန်နေတဲ့ခါကျတော့ဘာဖြစ်ပြောကျွန်တော်တို့လူဆိုတဲ့ဒါအဲ့ကွင်းထဲမှာဖြတ်သွားနေခြေောက်တရားတစ်ဆင့်ဒါရီစိတ်ဝင်နိုင်တယ်အည်ပြားဆိုတာမျိုးကမလုံနိုင်ဘူးအနည်းနဲ့များတော့စိတ်နာပဲတဖြည်းဖြည်းတဖြည်းခန္ဓာကိုယ်မှာစုလိုက်accumulation effect နဲ့တွင်လူကအဖြည်းဖြည်းဒီအစိတ်ပိတ်တဲ့ယောဂါကြီးဖြစ်လာတာပေါ့နော်။ဒါကြောင့်မလို့ဒီ fusion နဲ့ကျွန်တော်အနေနဲ့ဖြစ်နိုင်တယ်အတတ်နိုင်လို့မတုံးတာတော့ပူကောင်းပါလိမ့်ခင်ဗျ။ဟု
တ်ကဲ့ဒီ plan ထက်မြေဩဇာအစိုးရထုတ်တယ်နော်ဆရာ
။မြေဩဇာကအစိုးရလည်းထုတ်ပါတယ်။နောက်တရုတ်ပြည်ဘက်ကလည်းအများကြီးဝင်ပါတယ
်။ဘယ်လိုနာမည်နဲ့ဝင်လဲဆရာတရုတ်ပြည်
။တရုတ်ပြည်ဘက်ကတော့ကျွန်တော်တို့ဟိုပါပေါ့နော်တရုတ်စာတွေနဲ့ကျွန်တော်ရွှေတောင်တို့ပန်းဘူးတို့အဲ့လိုမျိုးတွေပေါ့။တစ်စိတ်မျိုးမျိုးနဲ့ဝင်တယ်။ ဟိုရှင်းပြောရင်တော့ကျွန်တော်တို့မြန်မာနိုင်ငံရဲ့ဒီမျိုးစားဥပဒေရဆိုရင်တော့ဘယ်မျိုးစားမစူဒီမြန်မာလူပါမယ်ဆိုပြီးတော့တခါညွှန်ကြားထားရှိပေမဲ့တရုတ်ပြည်ဝင်မြန်မာမျိုးစားမှာတော့ပမာလူပါမှမပါဘူးတရုတ်စားနဲ့အင်္ဂလိပ်စလုံးတွေအင်္ဂလိပ်စလုံးဆိုတာလည်းဒီကကနန်းနေရာတော့အင်္ဂလိပ်ကနန်းပေါ့နော်ဒီတရုတ်စားတွေပဲပါတယ်ဒီစားညွှန်ကြားထားတာဟိုပေါ့ကျွန်တော်တို့ဒီပလဲဆိုလို့ရှိရင်သူ့ရဲ့မတန့်စင်တဲ့ရာခိုင်နှုန်းလေးရှိရပါယူရဲ့ percentage ဆိုတာအဲ့ဒါဒီဘလောက်ရာခိုင်နှုန်းပါတယ်လဲဆိုတာကိုပေါ်ပြမတာဘူးတကယ်တမ်းတော့အဲ့ဒါယူရိတ်ပါစင်တေ့ကကျွန်တော်ပုံမှန်ဆိုလို့ရင်ဖြစ်တင်ဖြစ်တိုက်တာတော့ less than 2% ပေါ့နော် 2% အောက်မှာပဲရှိရမယ်ဒါပေမဲ့အဲ့ရနေတွင်းတဲ့မျိုးစားရင်မှန်တယ်ညဘလောက်ရာခိုင်နှုန်းဆိုရဲဒီအစိတ်တောက်ရာခိုင်နှုန်းဘလောက်ပါတယ်လဲဆိုတာကိုမပေါ်ပြထားဘူးဒါကြီးကတော့မဖြစ်သင့်ဘူးလို့ကျွန်တော်တော့မြင်ပါတယ
်ဒီအိတ်ဒီမှာအစိတ်တောက်ရာခိုင်နှုန်းဘလောက်ပါတယ်ဆိုတာကိုပေါ်ပြမထားတဲ
့ဟုတ်ကဲ့
ဓာမျိုးဩဇာတွေဘာလို့မသုံးတယ်ပေါ့နော
်အမှန်မှန်တော့အဲ့လိုပေါ်ပြမထားတာမျိုးကိုတက်ဆိုင်ရာဌာနတွေနေနေပေါ့နော်ဒီလိုဟာမျိုးမပေါ်ကြောင့်မပေါ်ပြလဲမတွင်းလာတဲ့လူတွေပေါ်မှာလူအပ်တဲ့ညွှန်ကြားချက်တွေထုတ်ပြဖို့လိုမယ်လို့မြင်ပါတယ်ကြီးတော့တာပါမူတာဒီဟာတွေကနေထွက်လာတဲ့စိုက်ပျိုးရေးထွက်ကုန်တွေကိုကျွန်တော်စားမယ်ဟင်းမီးရွက်တွေစားမယ်ဆိုတော့သူ့ရဲ့မတန့်စင်မှုကြောင့်ကျွန်တော်ခန္ဓာကိုယ်တွေမှာလာပြီးတက်ရောက်နိုင်တဲ့အန္တရာယ်ရှိတယ်။ဥပမာတစ်ခါနှစ်ခါနဲ့ပုံပုံကျွန်တော်ကနေတူပါစားသုံးနေရတဲ့ခါကျတော့ဒီအာနိသင်တွေကြောင့်ကျွန်တော်လူတွေမှာဒါမျိုးမျိုးသောယောဂတွေမမြင်နိုင်တဲ့ယောဂတွေပေါ်လာတယ်။ပတ်ဝန်းကျင်ကကျွန်တော်စားသမျှတွေအကုန်လုံးစိတ်မဖြစ်ဘူးဆိုတော့ခံစားချက်မျိုးတွေမှာကျွန်တော်ဖြစ်လာတာပေါ့နော်။အဲအဲ့ဒါကြီးအတွက်ကိုသက်ဆိုင်ရာဌာနတွေနေနဲ့လဲအတတ်နိုင်ဆုံးပေါ့ဒီလိုကိစ္စတွေပေါ်မှာဖြစ်နိုင်တော့ ठी ठी ရောက်ရောက်တချို့ဆိုရင်ဒါ3P 3P ပြီးမလိုက်နိုင်ပြင်းပြင်းထန်ထန်လုပ်တဲ့အခြေအနေကိုဘသူမျက်နှာမှာမရှိဘဲနဲ့အရေးယူတဲ့အဖြစ်ကိုဖြစ်တင်နေလို့ကျွန်တော်မြင်ပါတယ
်ဒေါက်တာမျိုးအောင်ကျော်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းသက်အတွက်သိပ္ပံနဲ့နည်းပညာဌာနကိုဒီမှာပဲကျန်းသားလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံးပါ